ရန်ကုန်မှာလျှက်စစ်တပ်အားဖြတ်တဲ့အချိန်ကိုအခုတည်းပိုတိုးပြီးတော့ပြီးတော့မယ်လို့တပ်အားဖြန့်ပြည့်ရေးအဖွဲ့တာဝန်ရှိသူတူကဧပြီလ6ရက်နေ့မှာပြောလိုက်ပါတယ်။လျှက်စစ်မီးရတဲ့အချိန်နဲ့သွားတဲ့အပေါ်လူလူတုံ့ပြန်ပြောဆိုချက်အဆင်မပြေသန့်နေထွက်လာပြီးတဲ့နောက်အခုလိုသတင်းထွက်လာတာဖြစ်ပါတယ်။ဒီအချိန်တွေကိုဘင်ကောက်ကဆက်သွေးမေးမြန်းထားတဲ့ကိုချိုချိုသိန်းကပဲဆက်ပြောပြမှာပါ။
ဧပြီလ10ရက်နေ့ဂျပန်ရွေးကောက်ပွဲတွေပြီးတဲ့နောက်ရန်ကုန်မြို့မှာလျှက်စစ်တပ်အားဖြန့်ဝေတဲ့အချိန်ကိုရှော့ချခဲ့တဲ့အတွက်လူလူကြားမှာမကြင်မနက်တဲ့ဝေဖန်ပြောဆိုသံတွေအမှုပညာရှင်တွေကိုယ်တိုင်ကဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုတာတွေရှိခဲ့ပြီးတဲ့နောက်မီးကိုအချိန်တိုးပြီးတော့မယ်ဆိုတဲ့အခြေအနေတိုးတက်ဖြစ်ပေါ်လာတာပါအခုလက်ရှိမှာရန်ကုန်မြို့လုံးကိုအုပ်စု ABC ရဲ့လို့ခွဲခြားပြီးအလှည့်ကျ6နာရီစီပေးနေရကနေအချိန်ထပ်တိုးပေးမဲ့ပုံစံကိုတော့ဧပြီလ6ရက်နေ့ကအလုံးမြို့နယ်ရန်ကုန်တိုင်းလျှက်စစ်တပ်အားဖြန့်ဖြူးရေးအဖွဲ့ရုံးမှာရန်ကုန်မြို့တော်လျှက်စစ်တပ်အားဖြန့်ဖြူးရေးအဖွဲ့ဥက္ကဋ္ဌဦးအောင်ခိုင်ဦးစီးပြီးလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတယ်လို့ရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်သတင်းသမားတူက VOA ကိုပြောပြပါဗျာ
။အခုကပေါ့နော်ကျွန်တော်တို့ဒီည9နာရီကနေမနက်9နာရီခန့်ကိုကျွန်တော်တို့ကအပြေအဝါပေးထားမိပေါ့လျှက်စစ်မီးကိုပြီးတော့မနက်9ကနေညနေ9နာရီအထိကိုကြတော့ကျွန်တော်တို့ရခိုင်အပယ်နေရာနေရာတက်မှတ်ခဲ့တဲ့အုပ်စု3အုပ်စုဆိုပြီးတော့ကျွန်တော်တို့ရှိရဲအဲ့တော့အုပ်စုကိုကျွန်တော်တို့အရင်ပေးနေကြပုံစံအတိုင်းပဲကျွန်တော်တို့ပေးမယ်။ဆိုလိုချင်တာကအလေကြာစနေကတော့အဲ့မနက်9ည9ကိုတောနေမှာပေါ့။အဲ့အလေကြာစနေတက်မှာဟိုဥပမာဟိုမနက်9ည9ဆိုရင်ဘယ်နှစ်နာရီရှိမလဲ။ကျွန်တော်12နာရီဆိုရင်တယောက်တအုပ်စုကို4နာရီကျွန်တော်တို့ပေးထားမှာပေါ့။ပြီးရင်ည9ရောက်ပြီဆိုတာနဲ့အကုန်လုံးဒန်းတူတန်းများအကုန်လုံးမနက်9တူကို free လုံးဝဖူးပေးထားမှာပေါ့
။တင်းစားရှင်လင်းမွေးလုတ်ပြီးတဲ့နောက်ပိုင်းမှာရန်ကုန်မြို့ကလျှက်စစ်တပ်အဖြန့်ဖြူးရေးဌာနတစ်ခုကို VOA ကဆက်သွယ်ပြီးအခုလိုအချိန်တိုးပြီးဖြန့်ဝေပြီးမယ်ဆိုတော့လည်းပတ်သက်လို့သိရှိထားပြီးပြီလားဆိုတာမိမြန်ရမှာဝန်ထမ်းတူကသူတို့စီညွှန်ကြားချက်မရောက်သေးတဲ့အကြောင်းနဲ့လက်ရှိဖြန့်ဝေနေတဲ့ပုံစံကိုအခုလိုရှင်းပြပါတယ
်လောလောဆယ်ကတော့ဟိုဂျာနယ်ဒီထဲမှာဟိုဟာလောက်ထားတဲ့ဟာပြောထားတဲ့ဟာလေးရှိမယ်တင်တယ်ပါထားတဲ့ဟာလေးပြီးတို့ကအလှည့်က6နာရီပေါ့နော
်ကို
စု ABC အလှည့်က6နာရီပြီးနေတဲ့ဟာမျိုးပဲအကြမ်းရင်းကြည့်ပါတယ်အဲ့ဒီဟိုဟာလောက်တာတော့အောက်ကသတင်းလာဟိုရှင်းလင်းပွဲမှာတာဝန်ရှိတဲ့လူတွေကအပြောင်းလဲကြတဲ့ခါကျတော့လူကြီးတွေပြောတာဆိုတာကြတော့ခါကျတော့ကျွန်တော်တို့ step တွေဆိုတော့ခါကျတော့သူ့ဟာကြီးမသိရဘူးပေါ့နော်အခုချိန်ကြီးတော့မရောက်သေးပါဘူးခင်ဗ
ျအခုအစီအစဉ်တက်က24နာရီအပြည့်မဟုတ်ပေမဲ့လည်း AB လ2ရက်နေ့ကစပြီးပေးခဲ့တာတည်းစရင်အချိန်ပိုတိုးလာပြီးတော့ညနေကနေနောက်နေ့မနေ့အထိပေးတာမို့ထူးခြားပါတယ်လို့ရန်ကုန်သတင်းသမားကပြောပါတယ
်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ညာပိုင်းဆိုတာကဟိုကျွန်တော်အမြင်ကပြောတာပေါ့နော်ဒီဘက်အနေနဲ့လည်းကြောက်ရတယ်နောက်ပြီးတော့ဒီရာသီဥတုကလည်းရပူလိုက်တဲ့ရာသီဆိုတော့ကျွန်တော်တို့တွေကဒီညာဘက်မှာလျှက်စင်းပြီးကိုအခုနွေရာသီမှာသုံးနာတွေကပိုများလာကြတယ်လေဆိုတော့အထူးသဖြင့်ဒီတုံတောင်ကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းရှင်မဟုတ်တာမန်နည်းနည်းတော့ဝန်ထမ်းလူလက်တန်းစားလောက်အနေထားမှာမိစားဝင်နေကြရဲဆိုတာလေအဲ့ညာနေပိုင်းလောက်ပေါ့နော်လူတွေကမအိတ်နိုင်ဘူးညာပူပြီဆိုတော့လေအဲ့ဒါကြောင့်မှဟိုဆိုတော့ဒီညနေပိုင်းပေးလိုက်တဲ့အတွက်ကျွန်တော်တို့ကအများကြီးပြည်သူတွေအတွက်တော့အများကြီးသက်သက်တော့တာပေါ့တော်တော်များများလေးတချို့ဆိုရင်မီဇက်တွေပါရောဝေဖို့လုပ်နေကြတယ်ဟိုဆိုတော့အခုမီဇက်တွေဝေမဲ့အစီအစဉ်တွေကတော်တော်လေးပြက်ကုန်ကြတယ်က
ြဒီသတင်းရေးချိန်မှာ VOE ကဆက်သွယ်မေးမြန်းကြတော့ရန်ကုန်မြို့ကန်တွေကညနေ9နာရီမှာပုံမှန်မီးပြက်လေရှိပေမဲ့အခုတော့မပြက်သေးပဲဆက်လာနေတယ်လို့ပြောကြပါတယ်ဒါပေမဲ့လည်းသူတို့ကိုယ်တိုင်ကပြက်အောင်မှလားဆက်လာနေအောင်မှလားဆိုတာကတော့အသေးချာမသိနိုင်ကြပါဘူးအခုအစီအစဉ်တစ်ကညနေကနေနောက်နေ့မနေ့အထိပေးတာဖြစ်တဲ့အတွက်ရုံးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေအတွက်အများကြီးအဆင်မပြေလာသေးပါဘူးလို့နောက်ရန်ကုန်မြို့ကန်တူကပြောပါတယ်။မြို့ကန်သတင်းသမားကတော့24နာရီပေးနိုင်ရင်အကောင်းဆုံးဖြစ်ပေမဲ့အရင်ထက်စာရင်ပိုတိုးလာတဲ့အတွက်အခုအစီအစဉ်ကိုကြိုးဆိုပါတယ်
။လုပ်ငန်းတော့ပတ်သက်လာပြီဆိုရင်တော့24နာရီဖူးပေးတာတော့အကောင်းဆုံးပေါ့ကွာ။ဆိုလိုချင်တာကသူတို့လည်းသူတို့အခက်ကြီးတော့ရှိကြမှာပေါ့။ဒါပေမဲ့ကျွန်တော်အရင်ပြင်ညာလိုက်တဲ့အတိုင်းနာတော့လုံးဝမဖြစ်နိုင်တဲ့အနေအထားလေးပဲပေါ့နော်။တော်တော်များများလေးအခက်ကြီးဖြစ်ကြတယ်။အော်ဆိုတော့အရင်ပေးနေကြပုံစံနဲ့အခုပေးနေတဲ့ပုံစံဆိုတော့ကျွန်တော်ဘာလို့ဒီပေါ်ပေးနေကြအခုပေးအတိတ်ပေးမဲ့ပုံစံကိုတော်တော်များများလေးပြည်သူတွေလည်းသဘောကျကြမှာလို့ထင်ပါတယ်ခင်ဗျာ
ရန်ကုန်မြို့ကန်သတင်းသမားတူပါမြန်မာနိုင်ငံဟာသဘာဝဓာတ်ငွေ့အမြောင်များထွက်ပြီးကိုယ်နိုင်ငံကထွက်တဲ့ဓာတ်ငွေ့ကိုသူများနိုင်ငံတွေကဝယ်ယူပြီးတော့သူတို့လူမှုအတွက်မျက်စစ်မီထုတ်လို့ဖြန့်ဖြူးပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာအဆက်ဆက်ရရရှားပါးစည်းကြည့်ပြီးအထူးသဖြင့်ကတော့လောင်စာတွေနဲ့လျက်စစ်မီဖြစ်ပါတယ်အဲ့ဒီထဲမှာလျှက်စစ်မီအလုံလောက်မရတဲ့ပြဿနာကတော့လူမှုကိုပိုးပြီးဓာတ်ရိုက်ထိခိုက်စေတဲ့ပြဿနာတရက်ဖြစ်ကြောင်းပါခင်ဗျာ